ရခိုင်ပြည်နယ်မှာမွတ်စလင်လူနည်းစုတွေကိုလူမျိုးရုံတုတ်တင်နေတယ်ဆိုတာမျိုးလုံးဝမရှိပါဘူးလို့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်းထွန်းကဒီကနေ့မှာပဲထပ်ပြောလိုက်ပါတယ်ပြည်ခရက်ရပိုင်တွင်က BBC သတင်းဌာနနှင့်တွေ့ဆုံမေးမြန်းခန်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပြောသွားတာကိုဦးတောင်ထွန်းကဒီကနေ့တန်တမာအတိုင်းဝိုင်းကိုထပ်ပြောသွားတာပါ။ရခိုင်ပြည်နယ်အခြေအနေအရရနဲ့ပတ်သက်ပြီးရန်ကုန်မြို့အမျိုးသားပြည်လဲတင်းမြတ်ရင်နဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC မှာတန်တမာတွေကိုဦးတောင်ထွန်းကရှင်းလင်းပြောဆိုတဲ့ပွဲကိုကိုရိုင်းသွားခဲ့တဲ့ကုကြကျော်သိန်းကအပြည့်အစုံပြောပြထားပါရရှင်။
အမျိုးသားလူညွန်ရေးဆိုင်ရာဂျမ်ဘေးပုဂ္ဂိုလ်ဦးတောင်ထွန်းဟာရန်ကုန်မြို့အခြေဆိုင်ကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေနဲ့နိုင်ငံသားတန်ယုံတွေကတန်တမန်အယောက်90လောက်တက်ရောက်တဲ့ဒီကနေ့ပွဲမှာရခိုင်ပြည်နယ်တွင်လူမျိုးတုံးသုံးတင်မှုဆိုင်ရာစွပ်စွဲချက်နဲ့ပတ်သက်ပြီးတော့ထပ်ပြီးအတိအလင်းငြင်းချက်ထုတ်ပြောသွားတာ
ပါ There is no ethnic cleansing There's no ethnic cleansing of the Muslim minority
ရခိုင်ပြည်နယ်မှာမွတ်စလင်လူနည်းစုတွေကိုလူမျိုးတုံးသုံးတင်နေတယ်ဆိုတာလုံးဝမရှိပါဘူးဒီကိစ္စဟာကွဲပြားခြားနားနေတဲ့လူတွေအကြားမှာဖြစ်နေတဲ့ကိစ္စပါ။ဒီအခြေအနေတွေကိုကြော်လွှားဖို့နဲ့ကွာဟချက်ကိုပြောက်အောင်လုပ်ဖို့အတွက်အစိုးရကစူးစမ်းလှုပ်ဆောင်နေပါလေ
။မြန်မာနိုင်ငံမှာစစ်တပ်ရဲ့လှုပ်ဆောင်ချက်ဟာကဘာပေါ်ကဘယ်နေရာမှာမဆိုရှိတဲ့စစ်တပ်တွေကလှုပ်ဆောင်တာနဲ့အလားတူဖြစ်ပြီးသူတို့အနေနဲ့မရင်းကျင်တာ၊တပ်ဖြတ်တာ၊နှိမ့်ဆက်ညှဉ်းပန်းတာတွေကိုလုပ်ဖို့အခွင့်မရှိတဲ့အကြောင်းနဲ့သူတို့မှာလိုက်နာရမယ့်စီမင်းစည်းကမ်းတွေရှိပြီးအဲ့ဒါတွေကိုလိုက်နာလှုပ်ဆောင်ရမှာဖြစ်တယ်လို့လည်းဦးတောင်ထွန်းကပြောသွားပါတယ်။ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေအစိုးရကကြိုးပမ်းလှုပ်ဆောင်နေတာတွေနိုင်ငံတကာအတိုင်းအဝိုင်းကအကူအညီပေးနေတာတွေရရှိထားတဲ့တိုးတက်မှုတွေကို45မိနစ်နီးပါးကြာတဲ့ရှင်းလင်းပြောဆိုချက်မှာဦးတောင်ထွန်းကအကျယ်တဝန်ပြောဆိုသွားပြီးတိုးတက်မှုတွေရှိတဲ့ကြားကပြင်းထန်တဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်ရတာကုလသမဂ္ဂကမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချမှတ်တာတွေကိုထောက်ပြပြောဆိုပါတယ်တိုးတက်မှုတွေလို့ပြောတဲ့နေရာမှာကိုဗျာနန်ဦးဆောင်တဲ့ရခိုင်ရေးအကြံပေးကော်မရှင်ကအကြံပြုထားတဲ့အတိုင်းအိုးရင်ဆုံးထွက်ပြေးနေရသူတွေနေထိုင်နေတဲ့စခန်းတွေကိုပိတ်ပေးဖို့စီစဉ်နေတဲ့အကြောင်းလဲဥတောင်းထွန်းကပြောသွားပါတယ
် We have initiated a process to close down 3 IDP camps
အိုးရင်ဆုံးထွက်ပြေးသူ IDP တွေနေတဲ့စခန်း3ခုကိုပိတ်ပစ်ဖို့လုပ်ငန်းစဉ်တွေစထားပါပြီကြောက်ဖြူစစ်တွင်နဲ့ရံပြဲမြို့တွေမှာပါကြောက်ဖြူမှာကရခိုင်လူမျိုးတွေအတွက်စခန်းဖြစ်ပါတယ်စစ်တွင်မှာကရိုဟင်ဂျာတွေအတွက်စခန်းဖြစ်ပြီးတော့ရံပြဲမှာကတော့ကမန်လူမျိုးတွေအတွက်စခန်းဖြစ်ပါတယ
်ဒါအပြင်အစိုးရကလှုပ်ဆောင်ထားတဲ့နောက်ထပ်အရေးကြီးတဲ့အဆင့်တစ်ခုကတော့ဆိုပြီးနိုင်ငံသားဖြစ်အသီးမှတ်ပြုရေးဆိုင်ရာလုပ်ငန်းစဉ်ကိုစလုပ်နေတဲ့အကြောင်းနဲ့ဒီလုပ်ငန်းစဉ်ဟာနိုင်ငံသားဖြစ်ခွင့်ရှိသူအားလုံးကိုနိုင်ငံသားအဖြစ်အလင်းအမြန်အသီးမှတ်ပြုပေးမဲ့လုပ်ငန်းစဉ်ဖြစ်တဲ့အကြောင်းလဲအထူးအလေးထားပြောသွားပါတယ်။အော်တိုဘာလ9ရက်နေ့ကနေကြောင်းဆောင်ရဲစခန်းတွေကိုအကြမ်းဖက်တိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းလူညုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးနဲ့စစ်စင်ရေးလှုပ်ဆောင်တာတွေမှာလူအခွင့်အရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေကကြဲကြဲပြန့်ပြန့်ကိုထွက်ထားတာပါ။ဒါနဲ့ပတ်သက်လို့လေဥတောင်းထွန်းက
Where there is clear evidence of wrongdoing
ဥပဒေမဲ့လှုပ်ဆောင်တယ်ဆိုတာရှင်းလင်းတဲ့အထောက်အထားရှိတယ်ဆိုရင်ကျွန်တော်တို့အနေနဲ့ဥပဒေနဲ့အညီအရေးယူပါမယ်ထောက်ထားရှိရင်အရေးယူမယ်ဆိုတာကျွန်တော်တို့အကြိမ်များစွာပြောထားပါတယ်ဒါကိုအစိုးရအဖွဲ့အမြင့်ဆုံးအဆင့်ကနေလည်းပြောထားတယ်လို့ကာကွယ်ရေးဌာနကလည်းပြောထားပြီးတော့ရဲတပ်ဖွဲ့ကလည်းဒါကိုကြေညာထားပြီးသားပ
ါဥတောင်းထွန်းရဲ့ဒီကနေ့ရှင်းလင်းပြောဆိုချက်တစ်ခုလုံးမှာဥတီချက်ကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရခိုင်ပြည်အရင်းနဲ့ပတ်သက်ပြီးအစိုးရကလှုပ်ဆောင်နေတာတွေကိုအပြုသဘောဆောင်ချင်းကပ်ပြီးတော့ဝိုင်းဝန်းပူပေါင်းလှုပ်ဆောင်ရေးအလေးထားတိုက်တွန်းဖို့ရည်ရွယ်ပုံရပြီးအားလုံးလက်တွဲလှုပ်ဆောင်မယ်ဆိုရင်ဒိုးတက်မှုတွေရလာမယ်ဆိုတဲ့သဘောမျိုးပြောသွားပါတယ်ခင်ဗျာ